ကဘာမကျေသေးမြန်မာပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတာပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ခြင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနှစ်အဆစ်တွေပဲဖြစ်ပါတယ်ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကဘာမကျေသေးမြ ကျွန်တော်မြန်မာနိုင်ငံမှာလွတ်လပ်တဲ့အသင်းဖွဲ့တွေအများကြီးပေါ်ပေါက်နေပါပြီ။အထူးသဖြင့်လူမှုကွန်ရက်အသင်းတွေဟာမြို့တိုင်းရွာတိုင်းရက်ွက်တိုင်းမှာရှိနေကြပါပြီ။တချို့အသင်းဖွဲ့တွေဆိုရင်လိုအပ်ချက်အရယာယီဖွဲ့စည်းကြပြီးလုပ်ငန်းဆောင်တာတွေပြီးဆုံးသွားတဲ့အခါမှာအဲ့ဒီအဖွဲ့တွေကိုအဖွဲ့ဝင်သဘောထားနဲ့ဖျက်သိမ်းတာမျိုးတွေတောင်တွေ့နေရပါတယ်။ကျွန်တော်တို့နိုင်ငံမှာအသင်းဖွဲ့တွေကြားခက်ဆားလာတဲ့စကားလုံးတစ်ခုကတော့ကွန်ရက်ဆိုတာပဲဖြစ်ပါတယ်။အင်္ဂလိပ်လို network ကိုကွန်ရက်ဆိုပြီးဘာသာပြန်လိုက်တာပဲဖြစ်ပါတယ်။ကွန်ရက်ရဲ့သဘောဟာအဖွဲ့စည်းသဘောလည်းမဟုတ်တူးချင်းစီရက်တီနေခြင်းမျိုးလည်းမဟုတ်တဲ့အရာတစ်ခုပဲဖြစ်ပါတယ်။အသင်းဖွဲ့တွေကြားထဲမှာချိတ်ဆက်လှူရှားနိုင်ပြီးမလိုအပ်ဘူးဆိုရင်တီးကြားရက်တီခွင့်ရှိတဲ့သဘောပါပဲ။ဘယ်လိုပဲဖြစ်ဖြစ်အသင်းဖွဲ့ဆိုတာကိုချစ်ခင်ပေမဲ့လည်းကြောက်ခဲ့ရတဲ့ကာလတွေစီကလွတ်မြောက်စပြုလာပြီလို့ပြောနိုင်ပါတယ်။2005ခုနှစ်ကျွန်တော်အချင်းထောင်ကပထမကြိမ်လွတ်မြောက်လာပြီးမကြာခင်မှာနိုင်ငံသားကပညာရှင်တယောက်နဲ့တွေ့ပါတယ်။သူကကျွန်တော်ကိုဒီမိုကရေစီတိုက်ပွဲမဟာဗျူဟာနှီးဗျူဟာတွေအကြောင်းဆွေးနွေးပါတယ်။အဲ့ဒီအထက်မှာအရေးကြီးဆုံးကအဖွဲ့စည်းတွေအာမကောင်မဲ့ဒီမိုကရေစီလှုပ်ရှားမှုဟာမအောင်မြင်နိုင်ဘူးလို့လည်းပြောပါတယ်။အသင်းအဖွဲ့တစ်ခုကိုဘယ်လိုဖွဲ့ရမလဲ၊ဘယ်လိုလုပ်ရမလဲ၊သူ့တာဝန်လိုက်လုပ်ပိုင်ခွင့်တွေရှိရမလဲစသဖြင့်တော်တော်ရှည်ရှည်လင်းလျကျွန်တော်ကိုရှင်းပြပါတယ်။မြမပြည်လိုရက်ဆက်ကြမ်းကြုတ်တဲ့စစ်အနာရှင်အောက်မှာခမည်းပြောသူတွေကအဖွဲ့စည်းတွေလိုက်ဖွဲ့မယ်ဆိုရင်မဖွဲ့ခင်ကလေးကအလုံးအဖမ်းခံရမှာပဲ။အဖွဲ့အစည်းဖြစ်လာမှာတော့မဟုတ်ဘူးလို့ကျွန်တော်ပြန်ဆွေးနွေးပါတယ်။မြမနိုင်ငံမှာရှိတဲ့အသင်းအဖွဲ့6လို့ခေါ်တဲ့ဥပဒေအကြောင်းကိုခမည်းသိသလားလို့ကျွန်တော်ကမေးလိုက်ပါတယ်။သူကမသိတဲ့အကြောင်းပြောပါတယ်။အဲ့ဒီအသင်းဖွဲ့6ဥပဒေရဆိုရင်ဘာမှမလုပ်ရသေးပဲအဖွဲ့စည်းတစ်ခုဖွဲ့စည်းတယ်လို့တန်တရားဝန်ထမ်းနဲ့အမြင့်ဆုံးထောင်တန်း9နှစ်ထိချနိုင်နေဆိုတဲ့အကြောင်းကျွန်တော်ပြောပြတော့သူတော်တော်အံ့အားသင့်ပါတယ်မကြခင်မှာ88မျိုးဆက်ကျောင်းသားများဆိုတဲ့နာမည်နဲ့ကျွန်တော်တို့ရဲ့လှုပ်ရှားမှုတွေဇက်တိုက်ပေါ်ပေါက်လာပါတယ်88မျိုးဆက်ကျောင်းသားများဆိုတာတယောက်ချင်းစီရက်တည်ရင်အစုဖွဲ့သဘောလဲဆမ်းပါတယ်ဥက္ကဋ္ဌတွင်းမှုဗန္ဓာရေးမှုဆိုပြီးရာထူးတာဝန်တွေတတ်တမမမရှိပါဘူးတူဦးချင်းစီကကိုနိုင်ရာတာဝန်တွေကိုအစဉ်ပြေလို့ဆောင်ရွက်သွားတဲ့ပုံစံဖြစ်ပါတယ်။အဲ့ဒီ88မျိုးဆက်ကျောင်းသားများဆိုတဲ့လူတွေဟာယနေ့ချိန်မှာတော့88မျိုးဆက်ငင်းကြင်းနဲ့ပွင့်လင်းလူဖွဲ့စည်းဆိုပြီးအစုစည်းမပြတ်ပဲ7နှစ်လုံးလုံးနိုင်ငံတော်ဝန်တွေကိုထမ်းဆောင်နေကြဆဲဖြစ်ပါတယ်။အရင်ထက်ပိုပြီးဖွဲ့စည်းပုံတိကျလာသလိုအလုပ်တော်ဝန်တွေကိုလည်းတိတိကျကျတတ်တမမဆောင်ရွက်လာတာတွေ့ရပါလိမ့်မယ်။2005ခုနှစ်ကတွေ့ခဲ့တဲ့နိုင်ငံသားနိုင်ငံရေးဆရာကြီးဟာမကြသေးခင်ကပဲကျွန်တော်နဲ့တချင်ထက်ဆုံပါတယ်။သူကတွေ့တဲ့ချင်းမေးခွန်းထုတ်ပါတယ်မင်းတို့နိုင်ငံလိုပဲဒီမိုကရေစီပွင့်စစ်စနိုင်ငံတော်တော်များများမှာအဖွဲ့အစည်းတွေနဲ့ပတ်သက်လာရင်ရင့်ကျက်မှုအားနည်းလာကြောင်းအကွဲပြဲတွေအတော်များပါတယ်။မင်းတို့88မျိုးဆက်ကဆယ်နှစ်ရှိပြီးခုထိအကွဲပြဲတွေမဖြစ်သေးတာဟာဘာကြောင့်လဲဆိုတဲ့အကြောင်းသူသိကျင်ပါတယ်တဲ့။ကျွန်တော်ကရိုးရိုးလေးပဲပြန်ဖြေလိုက်ပါတယ်။ကျွန်တော်တို့အဖွဲ့ဝင်တွေဟာအလုပ်တစ်ခုကိုလုပ်တိုင်းအောင်မြင်ခဲ့ရင်ငါလို့လို့သူလို့လို့အောင်မြင်တယ်ဆိုတာမျိုးဂုဏ်ယူဝင်ကြွားလို့မရှိပါဘူး။အလုပ်တစ်ခုလုပ်လို့ရှုံးနေသွားတဲ့အခါမှာလဲကျွန်တော်တို့အဖွဲ့ဝင်ချင်းချင်းဘယ်သူကြောင့်ဘယ်ဘွားကြောင့်ဆိုပြီးအပြစ်တင်ရှုံချတာမျိုးလုပ်လို့မရှိပါဘူးဒီနှစ်ချက်ဟာကျွန်တော်တို့အဖွဲ့ရဲ့ရေရှည်ရက်တီဖို့အတွက်အဓိကကြမယ်လို့ထင်ပါတယ်အဲ့တော့သူကခင်ဗျားတို့အဖွဲ့မှာအရှုံးအတွက်တာဝန်ရှိတဲ့လူကိုအရေးမြူဘူးဆိုတဲ့သဘောလားဆိုပြီးထပ်မေးပါတယ်ကျွန်တော်ကခက်ရှင်းရှင်းလေးအဖြေပေးလိုက်ပါတယ်ကျွန်တော်တို့အဖွဲ့ဟာစုပေါင်းကောင်းဆောင်မှုနဲ့သွားတာကြောင့်လုံမကင်မဖြစ်တဲ့အဖွဲ့ဝင်တွေကိုအရေးယူတဲ့စီမင်းစည်းကမ်းတော်မရှိပါဘူးဆိုတာပါပဲကျွန်တော်ရဲ့အဖြေဟာလုံလောက်ချင်မှလုံလောက်ပါလိမ့်မယ်မှားကောင်းလဲမှားနိုင်ပါတယ်ဒါပေမဲ့ကျွန်တော်အတွေ့အကြုံကတိလာတဲ့အဖြစ်မှုကျွန်တော်ယုံယုံကြည်ကြည်ဖြေလိုက်တာပဲဖြစ်ပါတယ်။2012ခုနှစ်ကျွန်တော်ဒုတိယကြိမ်လွတ်မြောက်လာပြီးမြန်မာနိုင်ငံအနှံ့ပြားကိုခရီးထွက်ပါတယ်။3နှစ်ကျော်ကာလအတွင်းမြို့ရွာအသီးသီးကနိုင်ငံရေးပါတီဝင်တွေလူမှုရေးဖွဲ့စည်းတွေဟာအရင်ကထက်ပိုပြီးအကောင့်လာတာကိုတွေ့ရပါတယ်။အဲ့ဒီလူမှုရေးဖွဲ့စည်းတွေထဲမှာလူငယ်တွေအထက်အင်အားအနေနဲ့ပေါင်းဝင်လာတာကိုတွေ့ရတဲ့ကြောင့်ကမ္ဘာမကြီးမြန်မာပြည်ကြီးဖြစ်ဖို့အတွက်အလားလာကောင်းနေလို့ကျွန်တော်ကောက်ချက်ချပါတယ်။ကျွန်တော်ရဲ့ကောက်ချက်ဟာပိုပြီးတေချာစီတဲ့အကြောင်းတစ်ခုမကြသေးခင်ကပဲဖြစ်ခဲ့ပါတယ်။အဲဒါကတော့2015နိုဝင်ဘာအထွေထွေရွေးကောက်ပွဲပဲဖြစ်ပါတယ်။မြို့တိုင်းရွာတိုင်းကလူကြီးအဖွဲ့စည်းတွေဟာအပြောင်းလဲအတွက်အင်တိုက်အတိုက်ပါဝင်ပြီးပြည်သူလူထုကိုအကောင်ဆုံးစီယုံလှုံ့ဆော်နိုင်ခဲ့ကြပါတယ်။ပ ပြည်သူတွေရဲ့အုံဘွဲတစ်ခုကိုစောင့်ကျင်းပေးတဲ့အထက်မှာလူငယ်လူမျိုးရေးအဖွဲ့အစည်းတွေရဲ့အခန့်ကဏ္ဍကိုကျွန်တော်အသိအမှတ်ပြုလိုက်ပါတယ်။ကျေးဇူးတင်ပါတယ်။ကျွန်တော်ဂျင်မီပါ။